ထိုင်းမြန်မာနယ်စပ်မှာရှိတဲ့မေလာဒုက္ခသည်စခန်းမှာ20လောက်နေထိုင်လာကြတဲ့မြန်မာနိုင်ငံကဒုက္ခသည်တွေကသူတို့ကလေးတွေရဲ့အနာဂတ်ကိမဲ့နေရာတွေအပါအဝင်တတိယနိုင်ငံတစ်ခုခုမှာခိုလုံခွင့်ပေးဖို့အတွက်ဒီနေ့ဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့အထိမ့်မဲ့ဖြစ်ဆန္ဒထုတ်ဖော်ခဲ့ပါတယ်။ထိုင်းချေဆိုင်ဖီဝေမြန်မာပိုင်းသတင်းတောက်မေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မေလာစခန်းမှာဇွန်လ20ရက်နေ့ကအပီပီဆိုင်ရာဒုက္ခသည်နေ့ကျင်းပခဲ့ပြီးဒုက္ခသည်တွေကတော့နှစ်ပေါင်း20လောက်ဒုက္ခသည်စခန်းထဲမှာပဲခပ်ပမရှိသလိုနေထိုင်နေရတဲ့အတွက်သူတို့ရဲ့ကလေးငယ်တွေအနာဂတ်ကိမဲ့နေတဲ့အကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်။နိုင်ငံတကာနိုင်ငံမှာခိုလုံခွင့်မရပဲဆယ်စုနဲ့နှစ်ခုနီးပါးဒုက္ခသည်စခန်းမှာပဲနေထိုင်စားတောက်ရေးအခက်အခဲတွေနဲ့ပိတ်လောင်ခံရသလိုဖြစ်နေတယ်လို့လည်းမေလာဒုက္ခသည်စခန်းကဒုက္ခသည်တဦးကတော့အခုလိုပြောပြပါဗျ။
ငယ်ရဲ့ကျဲဆိုးတဲ့ရှိမှလည်းတွားပြီးတော့မှအင်းမြန်းသွားပြီပေါ့နော်။စိုင်းဘုတ်တွေအကုန်လုံးကဝိုင်းထောင်ပြီးတော့မှစမ်းသပ်ထုတ်ပေါ်တာပေါ့နော
်။
ဟုတ်တယ်ဒုက္ခသည်တွေရဲ့ရှေ့ခက်ခဲကိုကြည့်ချင်းပြီးတော့ဒီတရားနေပြီးတော့ပိတ်ဆောင်မထားဘဲနဲ့ထုတ်ခွင့်ပေးဖို့ပေါ့နော်။ပိတ်ဆောင်မထားဘူးဆိုတာလည်းဒါကိုကြီးကြီးကျယ်ကျယ်လေးပြောလိုက်တာပေါ့နော်။ဒုက္ခသည်ဒီကပိတ်ဆောင်မထားဘဲနဲ့တစ်ခုခုပေါ့ကောင်းတဲ့အကြောင်းအရာတစ်ခုခုလုပ်ပေးဖို့ပေါ့ဒီတိုင်းထားမယ်စား။ဒါကိုတောင်းဆိုတာပေါ့နော်။ဆက်ပေါက်တစ်ခုခုပေးဖို့ပေါ့။ကျွန်တော်တို့ဆိုလို့ပြောချင်တော့ကျွန်တော်တို့တာသမီတွေရဲ့နောင်ရေးကြက်ပြီးတစ်ခုခုကိုပေါ့နော်ထပ်ပေါက်ပေးတဲ့အနေနဲ့နိုင်ငံတကာရောခုံလုံခွင့်ဒါမှမဟုတ်တနေရာကိုဒါလုတ်ပေးနိုင်တယ်ဒီမှာရုံတော့နေတိုင်းခွင့်ပေးမလားဆက်ဆိုလို့ရှိရင်တော့အဆင်ပြေတယ်ပေါ့နော်တစ်ခုလုတ်ပေးလို့ဆိုရင်တော့ပိုကောင်းတာပဲ
ကိုဗစ်ကပ်ဘေးကာလနှစ်နှစ်နီးပါးအတွင်းမှာအပြင်ထွက်အလုပ်လုပ်ခွင့်မရတဲ့အခက်အခဲတွေကြောင့်ဒုက္ခသည်စခန်းတိုင်းမှာစာဝတ်နေရေးကြက်တဲမှုတွေကပို့ပြီးတော့ကြီးထွားလာနေကြပါတယ်။ဒုက္ခသည်စခန်းတွေမှာစာဝတ်နေရေးပြဿနာကအကြီးဆုံးဖြစ်နေပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလက်ရင်ဒုက္ခသည်တဦးအတွက်ပေးတဲ့စားတောက်စရိတ်ဟာတစ်လလုံးမှဘန်းငွေနဲ့ဆိုရင်290ဘတ်အမေရိကန်ဒေါ်လာနဲ့ဆိုရင်$9လောက်သာရှိတဲ့အတွက်မလောက်ငှကြပါဘူး။ဒီအတွက်အခက်အခဲတွေဖြစ်နေတယ်လို့လည်းဆိုပါတယ်။
အခုပြီးရင်290ဆိုတော့ကျွန်တော်တို့အရင်ကစံလို့ပါလို့ရိတ်ချသွားတော့အခုအဲ့လိုမထုတ်ပြီးတော့ဘူးဖိုကတ်ဆိုပြီးတော့ကတ်ပြားလေးပြီးတာကတ်ပြားထဲမှာပတ်စံ290ထည့်ပြီးပါလေအဲ့ဒီကကျွန်တော်တို့ရိတ်ချပေါ့9ဝယ်ဝယ်စံဝယ်ဝယ်ပါဝယ်မီးသွေးရတော့စီကံလူတယောက်ကိုတစ်လောက်မီးသွေးကအိမ်တော်ဦးကြီးကဆယ်ကီလိုရတယ်ကျန်တဲ့မီးကိုမီးသားကက9ကီလိုပဲရတယ်တစ်လအတွက်နော်အဲ့ဒါဖီးပေးတယ်ပတ်စံမပေးရဘူးကျန်တဲ့290လေးကစံစီသားငရုတ်ကြက်တော်ဝယ်ပေါ့နော်
ဒုက္ခသည်အများစုဟာတတိယနိုင်ငံထွက်ခွာဖို့စောင့်နေကြရတာဟာဆယ်စုနှစ်နှစ်ခုနီးပါးလောက်ကြာနေပေမဲ့အခုထိလည်းသွားလာလို့မရကြသေးပါဘူးအခုဆိုရင်ဒုက္ခသည်တွေဟာအစားအသောက်မလုံလောက်တဲ့ပြဿနာတွေသာမကကျန်းမာရေးကလေးငယ်တွေရဲ့ပညာရေးအခက်အခဲတွေကိုပါရင်ဆိုင်နေရတယ်လို့လည်းဆိုပါတယ
်ဘာကြောရင်ဆိုင်နေရတဲ့ခါကဘာလို့ဆိုရင်နမတိကရိတ်ခါလုံလောက်တော့မရတာတစ်ချက်နောက်တစ်ခါကျမကြီးနဲ့ပတ်သက်ပြီးရှိခွားကုတာတဲ့အချိန်မှာကြလို့ရှိရင်ဒီမှာကသူကဘယ်လိုလဲဆိုတော့တတ်မှတ်ချက်ထားတယ်တနည်းကလူ၁၀ယောက်ဆိုရင်၁၀ယောက်တည်းပို့မယ်ဒီရက်ပို့ပြီးဒီမှာပို့ရှိခွားပိုင်းဆိုင်ရာအခက်အခဲတွေရှိတယ်ကျမကြီးနဲ့ပတ်သက်ပြီးအရင်သွားလို့ရတယ်ဒါပေမဲ့တကယ်ဟိုနေပေါ့လေအရေးကြီးတဲ့လူကကျရင်ဒီကနေမဲဘောက်ကိုပို့ပြီးတယ်လေ
ဟုတ်ကဲ့
ဒါပေမဲ့အခုကကြောက်တော့မဲဘောက်ကိုညီမကောင်းတဲ့လူတိုင်းကိုဒီမှာအရေးကြီးတဲ့လူတိုင်း၁၅ယောက်ရှိရင်၁၅ယောက်လုံးကိုပို့လို့မရတော့ဘူးသူဘတ်ကျရဆိုပြီး10ယောက်လောက်ပဲပို့တော့မှခွဲရနေပို့တယ်သူတရားဝင်တော့မရဘူးဒါပေမဲ့ခုနောက်ပိုင်းမှာမဲဘောက်ကိုကျမ်းမာရေးကြားကျင်နေပါချင်းဆိုလက်မှတ်ရေးပြီးတော့လက်မှတ်ကတော့200ပြရတယ်မလွှဲလာမဟုတ်ဘူးเนาะအဲ့ဒါကကိုကနေကိုမဲဘောက်ပါသွားမြတ်ကျမ်းမာရေးဥမာသွားနှုတ်ချင်တယ်ကျွန်တော်စကန်းကျမ်းမာသွားနှုတ်တာမရှိဘူးမဲဘောက်ရှိကန်းကိုကိုကနေကိုလက်မှတ်200ရေးပြီးတော့မှသွားနှုတ်ပြီးလက်မှတ်ကပြရတယ်နောက်ကားကားတော့ကိုကနေကိုခံပေါ့เนาะဟိုရင်တော့ဆိုလို့ချင်းကျွန်တော်စကန်းကျမ်းမာသွားနှုတ်တာတို့သွားပြတာရှိတယ်မျက်မှန်ပါညာရှိတယ်ဒါပေမဲ့ခုနောက်ပိုင်းကမရှိတော့ဘူးနောက်ပညာရေးအနေနဲ့ကြည့်ရင်ဒီမှာရှိတဲ့အကြောင်းတွေအကုန်လုံးကပတ်စံပေးရတယ်။အလကားအကြောင်းကတကြောင်းမှမရှိတော့ဘူး။အဲဒါမရှိချင်းရင်းသားတွေကတော့တော့
မေလာစခန်းပါဝင်ဒုက္ခသည်စခန်းတိုင်းမှာအခုလိုပြဿနာတွေနဲ့ရင်ဆိုင်နေရတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒဲရစ်ချောလက်ဟာဂျွန်လ9ရက်နေ့ကထိုင်းမြန်မာနယ်စပ်တပ်ပီနယ်တဆောင်ရမ်းမြို့နယ်ထဲကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မေလာစခန်းကိုလာရောက်ခဲ့ပြီးဒုက္ခသည်တွေနေထိုင်နေရတဲ့အခြေအနေတွေနဲ့ကျန်းမာရေးဆိုင်ရာကိစ္စတွေကိုလာရောက်လေ့လာခဲ့ပြီးလူသားချင်းစာနာတဲ့အကူအညီတွေတိုးမြင့်သွားဖို့ရှိတယ်လို့လည်းဆိုပါတယ်။မေလာဒုက္ခသည်စခန်းမှာလက်ရှိဒုက္ခသည် 28,908 ဦးရှိပြီးကရင်ပါဝင်လူမျိုးပေါင်းစုံမျိုးနွယ်စု73မျိုးနေထိုင်နေကြတာပါ။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိပြီးဒုက္ခသည်3000လောက်ခိုလုံနေထိုင်နေကြရတာဖြစ်ပါတယ်ရှင်။